ကစားတီသားမြောက်ပိုင်းမှာကလင်းငယ်တွေအတွက်ပိုလီယိုအကျော်ပြော်ရောဂါကာဝယ်ဆေးထိုးပေးနေတဲ့ဆေးကန်တစ်ခုကိုအစ္စရေးရဲ့ဝေထင်ဒရုန်းနဲ့တိုက်ခတ်မှုကြောင့်ကလေးလေးယောက်ပါဝင်လူချောက်တန်ရရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့လက်ချက်မဟုတ်ဘူးဆိုပြီးညှဉ်းဆန်းထားတာပါ။အစ္စရေးတပ်တွေဝိုင်းထားပြီးတနည်းလောက်ဆက်သွယ်ပြတ်နေတဲ့ဂါဇာမြောက်ပိုင်းမှာစစ်ရေးတွေကတိုက်ခတ်မှုဖြစ်ခဲ့တာပါ။ဂါဇာစစ်တီမှာရှိတဲ့ရှိတ်ကရာဒဝမ်ဆေးကန်ကနေကုလသမဂ္ဂကိုယ်စားလှယ်ဖွဲ့ပြန်သွားပြီးတိတ်မကြခင်စစ်ရင်နေမွန်လဲပိုင်းမတိုင်ခင်မှာပဲဒရုန်းနဲ့တိုက်ခတ်ခံရတာလို့လဲဂါဇာကျမ်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမနီဒီအဘော့ရှ်ကAP သတင်းဌာနကိုပြောဆိုခဲ့တာပါတက်ခက်ခံရမှုတွေသတင်းတွေကမ္ဘာ့ကျန်းမာရေးဖွဲ့ WHO နဲ့ကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF တို့ကစိုးရိမ်ကြောင်းပြောဆိုထားတာပါလူပေါင်းရာချီထိဆုံးပြီးထောင်ထောင်ချီနေရဲဆုံးခွာထွက်ပြေးနေရတဲ့နေမြေမှာအစ္စရေးတပ်ဖွဲ့တွေမကြသေးတဲ့သတင်းပတ်တွေကဆနောက်တစ်ချိန်ထိုးစစ်ဆင်နေရကထွက်ပေါ်လာတဲ့သတင်းတွေမှာကိုယ်လဲမှုတွေရှိနေတာကိုတော့တီးခြားအတိပြုနိုင်မှုလဲခက်ခဲပါတယ်စစ်ပွဲတွင်အစ္စရေးတပ်ဖွဲ့တွေကစီးရုံစီးကန်းတွေကိုဟားမတ်စ်တွေအသုံးချနေတာကြောင့်ဆိုပြီးအချင်းချင်းစီးရင်တက်ခက်တာတွေရှိသလိုပါလက်စတိုင်းတာဝန်ရှိသူတွေကတော့ဆွဆွဲချက်တွေမှတ်မှန်မှုဆိုပြီးညှင်းဆန်းထားကြပါတယ်ခင်ဗျာ